ဂိုင်းတိုင်းကနေမျိုးပေါ်မှာအခုမက်လာ၂ရက်ကစပြီးစစ်တပ်တက်ဆွဲထားတဲ့နေရာတွေကိုကာကွယ်ရေးတပ်ဖွဲ့တွေကဝန်ရောက်တိုက်ခိုက်ခဲ့ပြီးစီရေးတင်းမာနေတာပါ။အဲ့ဒီနောက်မက်လာအလယ်လောက်ကစလို့မြို့ပေါ်မှာတိုက်ပွဲဖြစ်တာမရှိတော့ပါဘူး။တိုက်ပွဲဖြစ်တာတွေမရှိတော့ပေမဲ့စစ်တပ်ဟာကနေမျိုးနယ်တွေကကြေးရွာတွေကိုလေကြောင်းတိုက်ခိုက်တာတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့မက်လာ19ရက်မနက်တနင်္လာရက်မှလည်းကနေမျိုးနယ်တွေကကြေးရွာတွေကိုလေကြောင်းကနေလေးကြိမ်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသခံတူကအခုလိုပြောပြပါတယ်။
ဒီနေ့မနက်ပိုင်းတနာ ਈ ကျော်နဲ့နနာ ਈ ကျော်မှာကဏီမျိုးနယ်တောင်ကိုလုံးရွာရဲ့အုံးမရွာရဲ့နှက်ကြီးရွာရဲ့ကိုအဓိကအဖြစ်မီးလောင်ပုံကျဲတယ်အလေနဲ့ပေါ့ဗျာပြီးတော့ Jet Fighter ရောဝိုင်းတွဲရောသူကနှမျိုးနဲ့လာပြီးတော့မှပတ်ပြီးတော့မှဘုံနေလိုက်ကျဲတာပဲတိုက်ပွဲဖြစ်နေလို့မဟုတ်ဖဲနဲ့အဲသူ့အနေသူစီးရေးဆုံးလည်းမဟုတ်ဘူးဒီလိုလေအချမ်းချမ်းနေနေတဲ့နေရာတွေကိုစစ်ကောင်စီတက်ကန်နေပြီးတော့မှလာရောက်ပြစ်ခတ်တာမျိုးတွေလက်တလုံးမှာတော့မြို့ပေါ်မှာတိုက်ပွဲတော့မရှိဘူးမြို့ရဲ့အနီးအနားမှာတော့မနေရသည်အပြန်လန်ထိတွေ့တိုက်ပွဲတွေရှိရလို့ကျွန်တော်တို့သိရတယ်မြို့ပေါ်မှာတိုက်ပွဲမရှိဘူးအဓိကကတော့ဖြစ်နိုင်ချေများတာကမြို့ရဲ့အနီးအနားတွေနဲ့သူတို့ PDF တွေရှိတယ်ဆိုတော့ထင်တဲ့နေရာတွေကိုလိုက်ပြီးတော့ပြစ်ပြစ်နေတဲ့ပုံစံမျိုးတော့ကျွန်တော်တို့တွေ့ရတယ်ဗျ။
လေကြောင်းကပြစ်ခတ်တာကြောင့်လူထိခိုက်ဒေဆုံးတာမရှိပေမဲ့တောင်ကိုလုံးရွာနဲ့နှက်ကြီးရွာတို့ကနေအချို့မီးလောင်ပျက်စီးသွားတယ်လို့လည်းပြောပါတယ်။တိုက်ပွဲတွေမရှိတော့ပေမဲ့အခုလိုလေကြောင်းတိုက်ခိုက်တာတွေကြောင့်ဒေသခံတွေဟာနေရက်မပြောင်းနိုင်ပဲဘေးလို့ရနေရာတွေမှာတင်းချောင်နေရပါတယ်။နေစဉ်လိုလိုလေကြောင်းကနေဘုံကျဲနေတာကြောင့်စိုးရိမ်နေရတယ်လို့ကမီဒေသခံတူကအခုလိုပြောပါတယ်
။ဟုတ်တယ်ပြန်လို့မရဆရာမင်းကြီးကတော့ဆောက်ပြစ်နေတာဝိုင်းတွဲကြီးကလည်းညာရောမနေ့ကလည်းမနေ့ချင်းကိုမြဲနဲ့ပတ်နေတာပေါ်ပါစစ်ဆောင်တွေကိုအဲ့မှာညာကြီးပဲညောင်မဝင်းမင်းကိုသူစေဆောင်ပန်းဆိုင်ရဖြစ်မုံဖုံးလက်ကြီးတွေရောကုန်ကြီးတယ်လေလေရပြစ်တော့လက်ကြီးတိုက်ပွဲကမရှိဘူးတိုက်ပွဲကတော့မရှိဘူးလေရင်တွေကပတ်လေရင်တွေကပြစ်နေလို့ချောင်းလို့မို့
မျိုးပေါ်ကစစ်တပ်တက်ဆွဲထားတဲ့နေရာတွေကိုကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ချိန်မှာစစ်တပ်ဘက်ကကဏီမျိုးပေါ်နဲ့မြို့အနီးအနားကကြေးရွာတွေကိုဘုံကျဲတိုက်ခိုက်တာကြောင့်နေအိမ်တော်တော်များများမီးလောင်ကျွမ်းခဲ့တယ်လို့အရက်သားတိတ်ဆုံးတာတွေလည်းရှိခဲ့ပြီးတောင်းနဲ့ချီတဲ့ဒေသခံတွေဟာဘေးလွတ်ရာတင်းချောင်နေရတာလည်းဖြစ်ပါတယ်စစ်ဘေးတင်းချောင်ရတာရက်20နီးပါးရှိလာပြီဖြစ်တဲ့အတွက်စစ်ဘေးချောင်တွေမှာစားဝတ်နေရေးအခက်အခဲတွေနဲ့ကြုံတွေ့နေရတယ်လို့စစ်ဘေးချောင်ကူညီပေးနေသူတွေကပြောပါတယ်ခင်ဗျာ